တဝင်းမြို့ကျဆားပြည်ရောက်ွက်ကန်နာလန်စိတ်ကမ်းမြေနေရာကမင်းချီလီစီတင်မော်အောက်တိုဘာလ14ရက်တနင်္လာနေ့ညနေ4နာရီခွဲဝင်းကျင်မှာမီးလောင်ခဲ့တယ်လို့တဝင်းမီးသတ်ဌာနကသတင်းထုတ်ပြန်ထားပါတယ်စီတင်မော်ဘော်ကလှုပ်သား12ဦးမီးပေးကြုံခဲ့ရပြီးတော့အဲ့ဒီထဲကအမျိုးသား9ဦးနဲ့အမျိုးသမီး2ဦးသေဆုံးခဲ့တယ်လို့ကေစီဆောင်ရွက်သူတို့က VOA ကိုအတည်ပြုပါတယ
်ကုနီကစဲလှုပ်ခဲ့တာဟိုပါပေါ့သိဆုံးသူကတော့ဟိုက6ယောက်ပါမှဟိုဒဏ်ရာရတဲ့သူကတော့3ယောက်ပေါ့နော်2ယောက်ကတော့တက်တာသွားပါပြီ2ယောက်ကတော့မီးလောင်ကျန်းတဲ့ဒဏ်ရာနဲ့ဆိုတော့သေုံမှာတော့ဆက်ကူကဆဲပဲပေါ့ခင်ဗျာပြင်လူထိခိုက်မှုကတော့မရှိဘူးခင်ဗျာအဲ့တင်းပေါ်ပေါ်မှာပဲတွေ့တဲ့ဟာတွေပေါ့ခင်ဗျာ
တဝယ်မြို့မှာ73စီတူလောင်ဖြန့်ပြူရောက်ချတဲ့မီးချီလီကုမ္ပဏီပိုင်စီတဲတင်းပေါ်ဘော်ကစီတူလောင်ကံမှာတင်းပေါ်စီထည့်နေချိန်မှာမီးလောင်ကျွမ်းခဲ့တာလို့သိရပါတယ်မနေ့ကညနေပိုင်းကလေးကမီးစတင်လောင်ကျွမ်းခဲ့တာကို16နာရီကြာတဲ့အထိမီးငြိမ်တက်ခဲ့ရတဲ့အကြောင်းဆက်ပြီးတော့ပြောပြပါရစ
ေ။မနေ့က7နာရီခွဲမှာပဲနောက်ဆုံးမီးနိုင်သွားတယ်ခင်ဗျာ။မီးပြီးသွားတာပေါ့နော်မီးငြိမ်သွားတယ်ခင်ဗျာ။တဝက်ပြီးသူစေုံကြီးမှာပဲတင်လာပါတယ်ခင်ဗျာ
။စီတင်ပေါ်မီးလောင်တဲ့ဖြစ်စဉ်မှာမီးပေးသိခဲ့သူ12ဦးရှိခဲ့ပြီးတော့အဲ့ဒီထဲက10ဦးသေဆုံးခဲ့ပါရစေ။တရားရသူ၃ဦးကိုတော့တဝယ်ပြည်သူစေယုံကြီးမှကုသပေးနေတယ်လို့သိရပါဗျ။အမျိုးသား၁ဦးကတော့ပျောက်ဆုံးနေဆဲဖြစ်ပါတယ်။မိဘတင်ခဲ့သူတွေထဲမှာအသက်18နှစ်ကနေပြီးတော့20အရွယ်လူငယ်တွေလည်းပါဝင်တယ်လို့ဒေသခံတွေကပြောပါဗျ။မနေ့နေ့လည်းတနအီခွဲဝင်းကျင်လောက်မှာလည်းမန္တလေးမဟာအောင်မြေမြို့နယ်စိတ်ပန်းရက်ွက်ကကောဝစိတ်ကမ်းမှာလဲတင်ပေါ်တစီမီးလောင်ခဲ့တယ်လို့သိရပါဗျ။15မိနစ်အတွင်းမှာမီးငြိမ်တက်ခဲ့ပြီးတော့ထိခိုက်သူမရှိဘူးလို့ဒေသခံတွေကပြောပါတယ်ရှင်။